ကုသလနတ်ဆွေများမှာကတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။အမေရိကန်ဟာမြန်မာနိုင်ငံကိုတရုတ်ကြီးစုမှုလက်အောက်ကျရောက်မှမလိုလားဘူးဆိုပေမဲ့တရုတ်လိုထိထိရောက်ရောက်မကူညီဘူးဆိုတဲ့ကိစ္စကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်အကြီးအကဲတန်တမဟောင်းပရစ်လာကလပ်ကပဲချလိုက်ပါတယ်။တစ်ချိန်တည်းမှာပဲ ISP မြန်မာရဲ့တရုတ်ရဲ့သုရေသီတူဖြစ်တဲ့မခင်ခင်ကျော်ကလည်းမြန်မာနိုင်ငံကိုအမေရိကန်ကအကူအညီပေးမဲ့ကိစ္စမှာအကန့်အသတ်တွေရှိနေတယ်လို့ထောက်ပြပါရယ်အသေးစိတ်ကိုသူတို့နှူးနဲ့ကျွန်တော်ကျော်စံသားဆွေးနွေးသုံးသပ်ထားပါရယ်ပရစ်လာကလပ်မြန်မာအမေရိကန်နဲ့တရုတ်ဆိုင်းယုံနှစ်ခုအပြန်အလှန်တိုက်ခိုက်ရေးသားနေကြတာဟာဘာကြောင့်ဒီအချိန်မှာဒီလိုလုပ်ကြရတယ်ဆိုတာပြောပြပါဦးခင
် Well I don't really know what this is all about I can only guess.
ကျမအတေချာမသိပါဘူးကျမခံမှန်းတာပဲလုပ်နိုင်ပါတယ်ကျမကအစိုးရတယ်မပါပါဘူးမူဝါဒတွေချမှတ်တဲ့နေရာမှာလည်းမပါပါဘူးအထူးသဖြင့်ဒီအစိုးရနဲ့ကျမမပတ်သက်ပါဘူးခံမှန်းပြီးတော့ပြောရမယ်ဆိုရင်တော့ဟောင်ကောင်တို့တောင်တရုတ်ပင်လယ်တို့နဲ့ပတ်သက်ပြီးတော့မိုက်ပွန်ပီယိုမကြသေးခင်ကပြောသွားတာကိုကြည့်မယ်ဆိုရင်အခုကိစ္စကအဲ့ဒီတိုက်ခိုက်ပြောဆိုမှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ထင်ပါတယ်ဒါကမြန်မာနဲ့အထူးတလည်းပတ်သက်တယ်လို့မထင်ပါဘူးအမေရိကန်တန်ယုံရဲ့ရေးသားချက်မှာမြန်မာကိုအဓိကထားရေးပေမဲ့အလားတူရေးသားချက်တွေကကျန်အာဆီယံနိုင်ငံအားလုံးအတွက်လည်းထွက်ပေါ်ခဲ့တယ်ဆိုတာအရှင်သိကောင်းသိပါလိမ့်မယ်။ရေးသားချက်တစ်ခုစီကအဲ့ဒီနိုင်ငံတစ်နိုင်ငံရဲ့အခြေအနေနဲ့အဝင်ခွင့်ကြားဖြစ်အောင်ရေးသားထားတာဖြစ်ပါတယ်။ဒါကြောင့်မလို့ဒါကဝါရှင်တန်မြို့တော်ကလာတဲ့ကိစ္စဖြစ်ပါတယ်။ရန်ကုန်ကရေးရမဟုတ်ပါဘူး
။သူကဒါဟာဒေါ်နယ်ထရမ့်ရွေးကောက်ပွဲအတွက်မဲဆွဲတဲ့လူရတစ်ခုဖြစ်တယ်လို့သုံးသပ်ကြပါတယ်
။ I am guessing.
ကျမလည်းခံမှန်းနေပါတယ်။ဒါကထရမ့်အစိုးရရဲ့တနည်းအားဖြင့်ထရမ့်နဲ့ပွန်ပီယိုတို့ကပြုလုပ်တဲ့ရွေးကောက်ပွဲမဲဆွယ်မှုဖြစ်ပါလိမ့်မယ်။တရုတ်နဲ့အရှေ့တောင်အာရှကိစ္စဆက်ပြောရမယ်ဆိုရင်အမေရိကန်ဟာအရှေ့တောင်အာရှဒေသမှာတရုတ်ရဲ့ရန်လိုကျူးကျော်မှုအဖြစ်မှတ်ယူနိုင်တာတွေကိုတွန်းလှန်နေတာဖြစ်ပါတယ်။တရုတ်တို့ကဟောင်ကောင်ကိုသိမ်းယူနေပါတယ်။တောင်တရုတ်ပင်လယ်ထဲမှာကျွန်းတွေစောင့်နေပါတယ်။အဲ့ဒီပင်လယ်ရင်းကျမတို့ရဲ့ရေကြောင်းသွားလာပိုင်ဆိုင်ခွင့်တွေကိုစင်ခေါ်နေပါတယ်။ထိုင်ဝမ်ကိုတိုက်မယ်ခိုက်မယ်သဘောနဲ့အပြင်းထန်ချင်းချောင်းနေပါလေ။ဆိုတော့ဒါတွေကိုအမေရိကန်ကပြန်တွန်းနေတာဖြစ်ပါတယ်။မြန်မာကအဓိကရည်ရတာမဟုတ်ဘဲနဲ့အရှေ့တောင်အာရှတစ်ခုလုံးအတွက်စိုးရိမ်မှုဖြစ်ပါတယ်။ကျမဆက်လက်ထောက်ပြတင်တာကတော့အခုခါမှာတရုတ်ရဲ့ကျူးကျော်ရန်စားမှုတွေပေါ်မှာဒေါသဖြစ်စရာတွေကိုအမေရိကန်ပြည်အောင်စုမှအစိုးရနဲ့အတိုက်ခံပါတီနှစ်ရက်လုံးကထောက်ခံနေကြတယ်ဆိုတာဖြစ်ပါတယ်
။ကျွန်တော်ဆက်မေးချင်တာကတော့ဒီလိုတရုတ်ကမြန်မာနိုင်ငံပေါ်မှာဘက်ဆုံလွှမ်းမိုးရေးလုပ်နေတယ်ဆိုတာကိုအမေရိကန်ကမလိုလားဘူးဆိုရင်မြန်မာနိုင်ငံအနေနဲ့တရုတ်ပေါ်မှာမိခိုးအားထားရမှုရော့ပါတော့အမေရိကန်ကဘာကြောင့်အလုံးလောက်မကူညီဘူးလဲဆိုတာပဲဖြစ်ပါတယ်မြန်မာပြည်သားတချို့လည်းသိချင်ရတဲ့ကိစ္စဖြစ်ပါတယ်ခင်ဗျာ
Okay but you tell me what they think we should be doing what do they think we should be doing reasonable what is reasonable and what
ကျွန်တော်တို့ကဘာလို့ရမယ်လို့သူတို့ထင်ကြလဲဆိုတာရှင်းပြောစမ်းပါဖြစ်တင်ဖြစ်ပိုက်တာနဲ့ဖြစ်နိုင်ခြင်းရှိတာကိုပြောစမ်းပါ
အပြင်းနိုင်တဲ့အကူအညီဘယ်ဟာလဲဆိုတာကတော့ခင်ဗျားပြောမှာပါပရစီလာဒါပေမဲ့မြန်မာပြည်ကလူတွေမြင်တာကတော့မြန်မာနိုင်ငံဖုံဖြိုးတိုးတက်ရေးအတွက်အခြေခံအဆောက်အဦအပါအဝင်လုပ်ငန်းတွေစီးပွားရေးစီမံကိန်းတွေကိုတရုတ်ကပဲအဓိကပေးနေတယ်ထောက်ပံ့နေတယ်လို့ဆိုတဲ့အချက်ပဲဖြစ်ပါတယ
် We do not have state owned enterprises we do not have a government thatengages
in tomorrow see ma နိုင်ငံပိုင်စီးပွားရေးလုပ်ငန်းဆိုတာမရှိပါဘူးအခြေခံအဆောက်အုံတည်ဆောက်ရေးလုပ်ငန်းကိုအစိုးရကလုပ်တာမဟုတ်ပါဘူးဒါတွေကိုပုတ်ကလေးကကုမ္ပဏီတွေလုပ်ကြတာပါမြန်မာအစိုးရကလည်းပုတ်ကလေးကလုပ်ငန်းတွေရှင်ပြိုင်လုပ်ကင်နိုင်မဲ့မူဝါဒတွေချမှတ်လုပ်ကင်နေပါတယ်ဥရောပနဲ့အမေရိကန်ကလွတ်လပ်တဲ့စီးပွားရေးလုပ်ငန်းတွေပါဝင်လာနိုင်အောင် policy ချမှတ်ထားပါတယ်ကုမ္ပဏီတွေကလည်းလှုံ့ဆော်နေကြပါတယ်ဒါရီကိုလူတွေမသိကြပါဘူး။ဆိုတော့အမေရိကန်ကဘာမှမလုပ်ဘူးလို့ထင်နေကြသူတွေကအထင်လွဲအောင်လုပ်ချင်းခံနေရတာပါ
။စီးပွားရေးကုမ္ပဏီတွေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံရခက်ခဲအောင်အမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုတွေလုပ်နေရဲဆိုတာကိုလည်းတရုတ်ပြည်ကရေးတဲ့စာမှာထောက်ပြထားပါတယ်ပစီလာ
။ Private business imposed sanctions on anything except the military.Does the Burmese public like what the military is doing, what the Tutmado is doing? It's the
Tutmado. Tomorrow ha sit tak ka lwe lo ba dan khan pay so mu ko ma lou ma tha ba au. Myanmar a pye thu ri ga aw sit tak ye lou yak ko tabaw cha cha ba la. Tiyuk ko Myanmar nai ngan ne phait kho da tat ma raw ba. Ma tama de si bwa lou nai aw tiyuk ko phyet si da tat ma raw ba. Lan nak kan a phwe ri ne tat ma raw ro ga lou cha da ba. Ai lan nak kan a phwe ri ga tat ma raw ye thain chou mu aw ma shi ba de. သူတို့ဟာတရားဥပဒေစိုးမိုးမှုအောက်ကကင်းလွတ်တဲ့တည်ကြားစည်းဝေးရေးစနစ်တည်းရဲ့ထူထောင်ဆောင်ရွက်နေကြပါတယ်။ဒါကိုတရုတ်ကအခွင့်အကောင်းယူနေတာပါ။ကျမတို့ဟာအာဏာရှင်နိုင်ငံမဟုတ်ပါဘူး။လွတ်လပ်တဲ့စည်းဝေးရေးစနစ်ကိုကျင့်သုံးတဲ့ဒီမိုကရေစီနိုင်ငံမှာပြည်ရင်းလိုအပ်ချက်နဲ့ရှင်လွဲမစင်စားရဲနဲ့လုပ်လို့မရပါဘူး။ကျမတို့နိုင်ငံရဲ့ပတ်စံတွေဟာအခွန်နှန်းပြည်သူတွေရဲ့ပတ်စံမှာတရုတ်အစိုးရလုံလီလုံဟန်မျိုးနဲ့ရယူထားတဲ့ပတ်စံတွေမဟုတ်ပါဘူး။နောက်သဘောပေါက်ထားရမယ့်ကိစ္စကတော့အမေရိကန်နဲ့တရုတ်တို့ရဲ့တည်ရှိမှုပါပဲ။တရုတ်ဟာမြန်မာရဲ့အိမ်နီးချင်းနိုင်ငံမှာအမေရိကန်ကအိမ်နီးချင်းမဟုတ်ပါဘူး။အဝေးနိုင်ငံတစ်ခုအဖြစ်နဲ့လုံနိုင်သမျှလုပ်နေတာပါ။အမေရိကန်ဟာတရုတ်နဲ့နေရာအနှံ့ပြားပတ်သက်မှုတွေရှိနေပေမဲ့အဲ့ဒီကိစ္စတွေမှာမြန်မာဘက်ပါဝင်ပါအောင်။မြန်မာနိုင်ငံဟာတရုတ်အမေရိကန်တို့ရဲ့စစ်မြေပြင်ဖြစ်မဲ့အရေးမျိုးလည်းမလိုလားအပ်ပါဘူး
။အန်ဒီကျန်းမှာတောင်တရုတ်ပင်လယ်ကရောအမေရိကန်ပြည်ထောင်စုရဲ့အိမ်နီးချင်းလားခင်ဗျာ။အမေရိကန်ပြည်ထောင်စုနဲ့နီးလို့လား။အဲ့ဒီမှာကျတော့အမေရိကန်ပြည်ထောင်စုကထက်ထက်ဝင်ဝင်ရောက်ပြီးတော့ပတ်သက်နေတာပဲမဟုတ်လား
No the US has been present in the Pacific for 100 or more years. We were there in the Pacific as a navy before the Chinese.
Pacific ဒေသမှာအမေရိကန်ပါဝင်ပတ်သက်မှုရှိခဲ့တာနှစ်ပေါင်း100ကျော်ရှိလာခဲ့ပါပြီ။တရုတ်မတိုင်ခင်ကတည်းကဒီအမေရိကန်ရေတပ်ကတောင်တရုတ်ပင်လယ်မှာရှိခဲ့တာပါ။တရုတ်ကအဲ့ဒီကိုဝင်လာပြီးတော့အမေရိကန်ကိုမောင်းထုတ်ဖို့လုပ်လာတာပါ။
အဲ့ဒါကတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်အကြီးအကဲတန်တမာဟောင်းပရက်ဆလာကလပ်ကိုကျွန်တော်မင်းမြန်ခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ ISP မြန်မာရဲ့တရုတ်ရေးရာကျွမ်းကျင်သူမခင်ခင်ကျော်ကိုကျွန်တော်ဆက်သွယ်မင်းမြန်ထားတာကိုဆက်လက်နားဆင်ကြပါခင်ဗျာ
။ကျောင်းမှာပထမတစ်ချက်ကတော့ဒီမြန်မာနိုင်ငံမှာကအမေရိကန်ရဲ့အဓိကအကျိုးစီးပွားတွေတော်တော်များများရှိမနေဘူးပေါ့နော်။အာရှနဲ့အရှေ့တောင်အာရှကြီးကမှမဟာမိတ်ရရှိပြီမဲ့လို့မြန်မာနိုင်ငံကလည်းအဲ့လိုမဟာမိတ်ချင်းမှပါမယ်ရဲ့အတွက်ကြောင့်မလို့နိုင်ငံရေးအရာဟိုအများကြီးချိတ်ဆမှုရှိနေတာတပိုင်းဖြစ်နေတယ်ဆိုပဲ။နောက်တစ်ပိုင်းကတော့ကျမတို့ဒီအမေရိကန်နဲ့မြန်မာအနေနဲ့အခုချိန်ကြီးတော့ကျမတို့စီးပွားရေးအရာချိတ်ဆမှုတွေအလောက်အားကောင်းမနေရဘူးတွေ့ရတယ်ပေါ့နော်။နောက်တစ်ချက်တော့ဒီအမေရိကန်အနေနဲ့ပြောမှဆိုချင်သည်အကန့်တန့်တစ်ခုရှိရပေါ့။တစ်ခုကတော့ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးနဲ့လူ့ခွင့်ရေးပေါ့နော်။ဒီနောက်တစ်ဆင့်နောက်ပိုင်းမှာတော့မြန်မာနိုင်ငံရဲ့ဒီဒီမိုကရေစီရေးရာကအကြောင်းနဲ့ဖြစ်လာရဲဆိုပေမဲ့လို့ကျွန်တော်လူ့ခွင့်ရေးနဲ့ပတ်သက်လို့ရေနောက်ဆက်ခွန်တဲ့ပိုင်းမှာကျွန်တော်ဒီအဟံနဲ့ပတ်သက်တဲ့ဒီနိုင်ငံကမှလည်းဝေခံမှုကြုံနေရတဲ့အချိန်မှာအမေရိကန်နိုင်ငံအနေနဲ့လည်းဒီမြန်မာနိုင်ငံကိုဒီသူတမုန်ထားတဲ့စံနှုန်းတွေကိုဖောက်ဖျက်ပြီးကူညီဖို့ရတဲ့ဆုံးပြအသက်ရှင်ရလို့ထင်ပါရဲ့ရှင်ဟုတ်ကဲ့တ
ော့မြန်မာနိုင်ငံဒီမိုကရေစီနိုင်ငံတစ်ခုအနေနဲ့ပေါ်ထွန်းလာမှာဟိုတရုတ်ပြည်ရဲ့တွေ့ရင်မှုရှိနေတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ဘယ်လိုသဘောပါလဲတရုတ်ပြည်ရဲ့လျှက်ဟာမြန်မာနိုင်ငံဒီမိုကရေစီထွန်းကားရေးအတွက်တကယ်ပဲဟန်ဒါဖြစ်နိုင်ပါသလားတရုတ်ရဲ့စိတ်ထဲမှာအင်းဒီချင်းနိုင်ငံတွေထဲမှာဒီမိုကရေစီထုံးကားတဲ့နိုင်ငံတစ်ခုဖြစ်လာမှာကိုစိုးရိမ်နေတယ်လို့ဆိုရဲအယူဆအမှန်ပါသလားခင
်ဟုတ်ကဲ့ဆရာအဲ့ဒါကတော့ပေါ့နော်ပြောနေမဲကတော့သူ့ပတ်ဝန်းကျင်မှာရှိတဲ့နိုင်ငံတွေကိုတော့သူ့ဩဇာစမ်းမှုရဲ့နိုင်ငံဖြစ်စေချင်မှာပေါ့နော်ဟိုဒါပေမဲ့လို့ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီဖြစ်တယ်မဖြစ်တယ်ကတရုတ်ကအလောက်အရေးကြီးလို့ကျွန်တော်ချန်ထားချင်မြန်မာနိုင်ငံဒီမိုကရေစီဖြစ်ဖြစ်မဖြစ်ဖြစ်ဒါတိရုနဲ့ပနာတဲ့အစိုးရမျိုးပေါ့နော်တိရုနဲ့ပနာတဲ့စနစ်မျိုးရှိလို့ဖြစ်နိုင်လို့ဖြစ်တိရုနဲ့ကဒါဒီမိုကရေစီဖြစ်တာလို့ဖြစ်တာသူကအဲ့လောက်အရေးမပါဘူးလို့ကျွန်တော်သုံးသပ်တယ်ဒါပေမဲ့လို့ကျွန်တော်တိရုနဲ့အញ្ញံကြီးရဲ့အခါမှာတော့ဒီမိုးချိုးနှမ်းနေမဆိုတန်ခါနှမ်းနေတန်ခါဆိုသလိုပေါ့နော်ဒီမြန်မာနိုင်ငံရဲ့စံငင်စံညွန်တွေကလည်းဒီမိုကရေစီနဲ့လမ်းချော်ရဲ့စံငင်စံညွန်တွေဖြစ်လာနိုင်တာတွေကိုလည်းကျွန်တော်တို့တွေ့ရတယ်အချင်းဥပမာအချင်းကျွန်တော်တို့ဒီရေးဆွဲတဲ့မှုစီမံခန့်တွေလုပ်တဲ့အခါမှာcorrection လို့မျိုးပေါ့နော်နောက်တစ်ခါဒီပြည်သူလူထုရဲ့ပါဝင်မှုကိုဟိုလမ်းဖွင့်မပေးတဲ့စုပ်စရချမှုမျိုးပို့ပြီးဥစားပေးရတဲ့ရှိကြတဲ့ခါမှာတော့ဒါမြန်မာနိုင်ငံရဲ့ဒီမိုကရေစီစစ်တမ်းမှုကိုတုံတရာအနှောက်အယှက်ဖြစ်နိုင်တာတွေရောရှိပါတယ်ဟုတ်ကဲ့ရှင်ဟာ
နောက်တစ်ခုလူတွေပြောကြတာကမြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အင်အားစုနဲ့ဖြစ်နေတဲ့ပဋိပက္ခကိုလည်းပဲတရုတ်ကဘာကြောင့်ပါဝင်ဖြည့်ဆင်းဖို့မကြိုးစားသလဲတိုင်းရင်းသားတွေအခုလက်နက်တွေထောက်ပံ့နေဆိုတာအထောက်အထားတွေအများကြီးပဲမီဒီယာတွေကရေးနေရပါတယ်အဲ့ကိစ္စရောဘလို့
ဟုတ်ကဲ့ဗ
ျမြင်မိပါလားခင်ဗျ
ဟုတ်ကဲ့ဒီချက်ကောက်ဆရာတရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကိုအလျှော်ကျဉ်းလုပ်လို့ရတယ်ပေါ့ညှော်ချိုးလိုမျိုးရစ်ပိန်လိုမျိုးပေါ့နော်ရှိနေတဲ့အနေအထားကိုဒါကိုကင်ထားခြင်းနဲ့အနေအထားလို့တွေးရတယ်အဲ့တော့တိုင်းသားအရေးသာဘုံကဖြည့်ရှင်းသွားမယ်ဆိုတရုတ်နိုင်ငံကဒီ leverage ကိုရောက်သွားနိုင်တဲ့ချက်ရှိရပေါ့နော်နောက်တစ်ချက်ကကျွန်တော်တို့ကဟုတ်တယ်တရုတ်နိုင်ငံကမြန်မာနိုင်ငံရဲ့တိုင်းသားအရေးပေါ်မှာတစုံတရာတရားမှုရှိနိုင်ပေမဲ့လို့ပေါ့နော်တရုတ်နိုင်ငံကဒါကိုလုံးဝအလုံးစုံအပြေရှားပေးနိုင်တဲ့နေရာမှာတော့မရှိဘူးလို့ကျွန်တော်တို့သုံးသပ်မိရဲ့ဒီတိုင်းသားအရေးကိုသူပို့ဆိုးကြအောင်လုပ်လို့ရတယ်ဒါပေမဲ့ပုံကောင်းပါအောင်လုပ်နိုင်တဲ့နေရာမှာသူကအကန့်အသတ်တွေအများကြီးရှိနေအဖြစ်ဟုတ်ကဲ့ဟုတ
်ဘယ်လိုအကန့်အသတ်မျိုးလဲဆိုတာနည်းနည်းတစ်ခုတစ်ခုလောက်ထည့်ပြောပြပါလားခင
်ဗျဟုတ်ကဲ့ဒီလိုရှင်ဥမာဟိုတိုင်းမလက်နဲ့ကလည်းတိရုပ်ရဲ့ဇုံရရင်းနှီးမှုမျိုးရှိပုံမဲ့လို့ပေါ့ဒါတိရုပ်ရဲ့ အမေကစံဩဇာကံတွေကိုလည်းမဟုတ်ကြဘူးရှင်သူ့ရဲ့အကျိုးစီးပွားကိုပို့ပြီးတော့စဉ်းစားကြရပေါ့နော်အဲ့ဒါကတစ်ချက်ပေါ့အဲ့တော့ဒီခါလေးမှာသူ့ကိုအကျိုးစီးမှာသူ့ကိုအကျိုးစီးပွားနဲ့လုံးဝကန့်ညင်နေနိုင်တဲ့အနေအထားလေးရှိတော့ရှိနိုင်တယ်ပေါ့နော်ဒါကတစ်ချက်ပါနောက်တစ်ချက်ကသူ့ရဲ့အဓိကစဉ်းစားချက်ပါငွေကြေးတွေကတင်ညာထင်းနေကြတာပေါ့နော်အဲ့တော့အရင် PR ပေးပြီးတော့မှတကယ်ပေါ်တွန်းတင်မယ်ဟလာငွေချဖို့အထိအဲ့လို PR ပေးမှဆိုလို့ကျွန်တော်တစ်ဖက်ကလည်းကျွန်တော်တံပြန်နိုင်ရဲ့ရှိလာနေတဲ့ခါမှာငွေကြေးတွေကတင်ညာမှုကိုအများကြီးနောက်ဆက်နိုင်တာရှိရပေါ့နော်အဲ့ဒါကြောင့်မို့လို့လေဟိုသူ့ကအများကြီး PR မပေးရဲ PR မပေးနိုင်တဲ့အကန့်အသတ်ရှိနေပါဟုတ်တယ်